ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းများတွေ့ဆုံပွဲအခမ်းအနားစီစဉ်ကျင်းပသူတွေဟာရန်ကုန်အမေရိကန်စင်တာမှာပညာသင်ကြားနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေပါသူတို့တွေကကိုထူကိုထအဖွဲ့လေးတစ်ခုကိုဖွဲ့ပြီးတော့ထောင်ကလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေအချင်းချင်းကိုဖေးမှကူညီနေတာပါထောင်ထဲမှာနှစ်ရှည်လာများထိမ့်သိမ်းခံထားရသူတွေအနေနဲ့မိမိတို့ရဲ့ဘဝတွေဒါမကမိသားစုတွေရဲ့ဘဝတွေပါပြတ်ခဲ့ရတဲ့အတွက်နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာပြန်တည်ဆောက်ရတဲ့အခါမှာအကူအညီတွေလိုအပ်တယ်လို့88မြို့ဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ
်။အဓိကကတော့မိသားစုဘဝတွေပြုတ်ကွဲသွားတာပဲဗျ။အဲ့ဒီမိသားစုသမင်းဝိုင်းတွေကလူပြန်ဆုံမယ်လို့ညှော်လင့်ထားတာလူပြန်မဆုံနိုင်တော့ဘူး။ဘာဖြစ်လို့လဲဆိုတော့အချို့အဖေနဲ့အမေနဲ့ကွဲသွားပြီးတော့သားသမီးတွေကြီးပဲအိမ်မှာကြံခဲ့တဲ့မိသားစုတွေလည်းရှိတယ်။နောက်ပြီးတော့မိခင်တွေနဲ့သွားကြတဲ့သားတွေအဖြစ်နဲ့ကြံခဲ့တာရှိတယ်။ကျွန်တော်ပြောချင်တာကအသက်အရွယ်တွေကြီးရင်တော့တချို့အမေတွေဆုံးသွားကြတယ်ကွာ။တချို့မိသားစုတွေကြတော့လည်းအထက်ကခင်မိုးမစောင့်နိုင်တော့ပဲနဲ့ကို့ဘဝအတွက်ကိုစဉ်းစားသွားကြပြီးတော့ဒီလိုပေါ့ဗျာစားဝတ်နေရေးအတွက်ပဲနောက်ထပ်လက်သေးဝယ်တွေရှာသွားကြတော့ကြံခဲ့တဲ့သားသမီးတွေဘဝကိုကျွန်တော်မြင်နေရတယ်။ဘာလို့မှကုစားဖို့တော့မလွယ်တော့ဘူး။ဒါကြောင့်ဘဝပြန်လဲထူထောင်ရေးဆိုတာရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေမကပါဘူး။စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေအများကြီးပြည့်အောင်ပါမှာ
။နောက်ထပ်88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုချင်မီကလည်းသူ့ကိုစစ်ဆိုးရကဖမ်းဆီးထိန်းသိမ်းခဲ့ချိန်မှာမွေးကင်းစတမီးလေးနဲ့ခွဲခွာခဲ့ရပြီးအချင်းတောင်ထဲမှာနှစ်ရှည်လာများထိန်းသိမ်းခံထားရတဲ့အတွက်ပြန်လဲလွတ်မြောက်လာတဲ့အခါမှာဖခင်တဦးအနေနဲ့ရင်ဆိုင်ရတဲ့ခြေနေကိုအခုလိုပြောပြပါတယ်။
တမီးနဲ့ရင်းနှီးအောင်ပြန်လုပ်ယူရတဲ့ကိစ္စပဲဗျ။ခက်တယ်ဆိုတာကသူကအဖေမန်းတော်သိတယ်။ဖခင်မန်းတော်သိတယ်။ဒါပေမဲ့ဖခင်နဲ့အဲ့လိုလက်ပွန်းတိမနေခဲ့ရဘူးလေ။မနေခဲ့တဲ့ခါကျတော့သူ့အဖေကသူ့ပေါ်မှာဘလောက်နှိမ့်ထွင်းမှုရှိတယ်၊ဘလောက်ကျင်နာမှုရှိတယ်၊ဘလောက်ယူရမှုရှိတယ်ဆိုတဲ့ဟာကိုသူကျွန်တော်အကဲခတ်မှာပေါ့ဗျာ။အဲ့အကဲခတ်တဲ့ကာလမှာတော့တော်တော်လေးစစ်ရှိတဲ့ကြီးခံရတယ်ဗျာ။ကျွန်တော်ဘာဖြစ်လဲဆိုတော့ကျွန်တော်ပြစ်တာကိုပေးရမှာပေါ့ဗျာ။ဖခင်တရားရင်ပြစ်တာကိုပေးရမှာပေါ့။အဲ့တော့ဒီကတော့ကျွန်တော်တို့တကယ် psychology ပါဗျာ human psychology ပါဗျာအတော်လေးကိုသိပြီးပါတယ်ပြီးတော့ဒီကျွန်တော် child psychology နဲ့ကျွန်တော်တို့ပြန်ပြီးတော့သတိထားရတာပေါ့နော်ပြန်လေ့လာတာပေါ့အခုချိန်ထိကတော့ကျွန်တော်တို့စီးယုံနေရတော့မှာပဲ
စစ်ဆိုးရရဲ့ဖိနှိပ်မှုကြောင့်88မျိုးဆက်ចောင်းသားကောင်းဆောင်နေနေနဲ့ပညာရေးအရာနစ်နာဆုံးရှုံးခဲ့ရတာတွေရှိခဲ့ပါတယ်ဒါပေမဲ့အနာဂတ်လူငယ်တွေသူတို့လိုအခြေအနေမျိုးထပ်ပြီးမဖြစ်စေဖို့အတွက်စူးစမ်းသွားမှာဖြစ်တယ်လို့ကိုမင်းကိုနိုင်ကပြောပါတယ
်ကျွန်တော်တို့ဒီကြောင်းလဲအထောက်ခံခဲ့ရတယ်နောက်ထပ်လဲဖြစ်ဆက်သင်ကြားတဲ့ပညာရေးကိုမရခဲ့ကြဘူး။အဲ့တော့ကျွန်တော်တို့ကတော့အနည်း20 20ကျော်23နှစ်လောက်ဆိုတော့နောက်ထပ်ကျောင်းနေရဒီပြည်တွင်းကပေးတဲ့ကျောင်းနေရဘွဲ့တွေတော့ယူဖို့တော့မလွယ်ကူတော့ပါဘူး။တခုတော့ရှိပါတယ်ကျွန်တော်တို့ရဲ့နောက်ကမျိုးဆက်တွေကဥပမာ1996မျိုးဆက်တွေနောက်ပြီးတော့2000ခုမှာအရေးတော်ပုံလှူရှားရင်းနဲ့ပါခဲ့တဲ့ကျောင်းသားတွေသူတို့တွေဆက်ပြီးတော့ပညာသင်ကြားစီစဉ်နေပြပကပေးတဲ့ဘွဲ့ပဲဖြစ်ဖြစ်ပေါ့ဗျာပြည်တွင်းကပဲရရပေါ့အဲ့ဒီပညာတွေသင်ကြားနိုင်မှာတန်ခါကြဘာဖြစ်လို့လဲဆိုတော့အနာဂတ်ကိုကျွန်တော်တို့ကပညာနဲ့ပြီးဆောက်တဲ့နိုင်ငံတော်ဖြစ်စေချင်တာဟုတ်ကဲ့တစ်သက်လုံးကျွန်တော်တို့နိုင်ငံကလက်နဲ့အင်အားကိုပဲအားကိုးခဲ့တဲ့အသွေးခေါ်တွေနဲ့ပြီးဆောက်ခဲ့တာဆိုတော့အနာဂတ်နိုင်ငံတော်အသစ်ကိုတော့ကျွန်တော်တို့ပညာအင်အားကိုယုံကြည်တဲ့သူတွေနဲ့ပြီးဆောက်ချင်တယ်ဒါကြောင့်သူတို့ဆက်ပြီးတော့ပညာသင်ကြားဖို့နိုင်ငံတကာအသိမြင့်ဖို့တော့ကျွန်တော်တို့ကြိုးစားပေးနိုင်ပါတယ်ဘာကြောင့်ဆိုတော့နိုင်ငံတကာကကမ်းတဲ့လက်တွေထဲမှာဆောင်းနေရထွက်လာတဲ့နိုင်ငံအကျဉ်းသားတွေရဲ့ပညာသင်ကြားရေးကိုတော့အများစုကလူနေထူးထူးကမ်းလာနေတာကျွန်တော်တို့အဲ့ဒါအဲ့ဒီကမ်းလက်ကိုကျွန်တော်တို့စုတ်ကြိမ်